October 24 ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးရဲ့82ကြိမ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လောပေးပို့တာမှာကုလသမဂ္ဂအဖွဲ့ကြီးဟာနှစ်ပေါင်း80ကျော်ကြာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့နဲ့စင်ဆက်မပြဖွံ့ဖြိုးတိုးတက်ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေရဲ့စွမ်းပကကိုပေါင်းစည်းတဲ့အထင်ကရအဖွဲ့အစည်းတစ်ခုအဖြစ်တာဝန်ထမ်းဆောင်နေတဲ့အဖွဲ့အစည်းဖြစ်ကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂနှစ်ပတ်လည်နေ့အတွက်အတွင်းရေးမှူးချုပ်ဘန်ကင်မွန်ကထုတ်ပြန်တဲ့တဝန်လောထဲမှာတော့အခုနှစ်ကျင်းပတဲ့နှစ်ပတ်လည်ပွဲဟာကမ္ဘာကြီးနဲ့ကုလသမဂ္ဂတို့အတွက်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့အချိန်ကာလဖြစ်နေကြောင်းကုလသမဂ္ဂဟာအတွင်းရေးမှူးချုပ်6ယောက်မြောက်တာဝန်ထမ်းဆောင်ခဲ့ရကနေအခု9ယောက်မြောက်ကိုတာဝန်လွှဲပြောင်းပေးရမယ်စက္ကူမကူကာလဖြစ်ကြောင်းကုလသမဂ္ဂကိုထောက်ခံအားပေးတဲ့ကမ္ဘာအဝမ်းကပြည်သူပြည်သားတွေကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှလည်းနှစ်ပတ်လည်အခမ်းအနားကိုကျင်းပခဲ့တာမှာနယူးယောက်မြို့တော်ဝန် Bill de Blasio တက်ရောက်ပြီးအောက်တိုဘာလ24ရက်နေ့ကိုကုလသမဂ္ဂနေ့အဖြစ်သတ်မှတ်ကြောင်းကြေညာလိုက်ပါတယ်။မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့ကုလသမဂ္ဂနှစ်ပတ်လည်အခမ်းအနားကိုတော့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဟာနိုင်ငံတကာတန်တပန်တွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားခဲ့တာမှာမြန်မာနိုင်ငံတိုးတက်ရေးအတွက်ကုလသမဂ္ဂနဲ့မြန်မာအကြားနှစ်ဖက်တည်ရှိနေတဲ့ဆွေးနွေးမှုတွေကိုမိတ်ဆွေကောင်းတွေအတိုင်းပုံမှန်လင်းလင်းဆွေးနွေးတိုင်ပင်စေလိုတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။